ရင်းရဒုက္ခရဲ့နေရခြင်းလက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆက်ဆဲခြင်းနဲ့အကူအညီပေးဖို့နှစ်ဖက်ကိုဒင်္ဂတိချန်တော်ရင်ကလုပ်ငန်းတွေလုပ်ကံကိုပြေးလိုက်ပါတယ်။ကျော်ရင်းကစီစဉ်ခဲ့တဲ့နေရပြန်ပို့ရေးစီစဉ်မအောင်မြင်ဖြစ်အောင်ထုတ်ထုတ်ပေးခဲ့တယ်ဆိုတဲ့ဆက်ဆဲခြင်းနဲ့အမေရိကန်ခြေစိုက် Adventist ပုံကျွေးနဲ့အကူအညီပေးရေးအေဂျင်စီ ADR နဲ့ဒင်္ဂတိခြေစိုက်အမကာဆူအစ္စလာမီဖွဲ့တို့ကိုလုပ်ငန်းလုပ်ခွင့်ပေးလိုက်တာဖြစ်တဲ့အကြောင်းဒုက္ခရဲ့စကန်နဲ့ရှိရာ Cox စာသီတာအချုပ်ရုံမူခမဲဦးစိန်ကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့တာပါလုပ်ငန်းတွေအားလုံးကိုချက်ချင်းရဆိုင်မှုနဲ့ဗန်နီကတ်စင်ငွေလွှဲပြောင်းမှုတွေကိုတားမြင်ဖို့အမိတ်ထုတ်ခဲ့တယ်လို့လည်းဆိုပါတယ်ဒုက္ခသည်တွေနေရပြန်ရင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာစစ်အာဏာတို့ပြီးခဲ့တဲ့လရဲ့ဒုတိယအကြိမ်ဖြစ်စီစဉ်ခဲ့ကြရင်လည်းအောင်မြင်မှုမရပဲဖြစ်ခဲ့ပြီးနောက်မှာပဲအာဏာပိုင်တွေဘက်ကပြည်အားတွေထုတ်ပေါ်လာတာပါဒိနေချီရဲ့ရင်းကြီးခလုံးနေကြတဲ့ဒုက္ခရဲ့စကန်တွေမှာအကူအညီပေးနေတဲ့အကူအညီပေးရေးအေဂျင်စီတရားကြော်လောက်ရှိနေပြီးတတ်မှတ်ချက်နဲ့မကိုက်နိုင်တဲ့ဖွဲ့စည်းမှုကိုနှိမ်နှင်းသွားမယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKTU မိုမန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ရင်းကြဆိုတဲ့အတုံးကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာစစ်အာဏာကဒုက္ခရဲ့နေရမပြောင်းနိုင်တဲ့အဓိကအကြောင်းရင်းဟာ ARS စွန့်ရအောင်စုရဲ့ချင်းချမှုကြောင့်ဖြစ်တဲ့အကြောင်းပြောဆိုထားတာပါနောက်ဆုံးချေနေရပြန်ပို့ရေးလုပ်ငန်းတွေစီစဉ်ထားတဲ့ရန်နာနီမှာဒုက္ခရယ်နဲ့ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခရယ်နေရပြန်ပို့ဆန္ဒရှိရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ကိုထိခိုက်ခဲ့ရတယ်လို့လည်းဆွဆွဲထားပါတယ်။ဒါမှလည်းကုလသမဂ္ဂအရာရှိတွေနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာနိုင်ငံကတကယ်လို့အခြေအနေတွေဟာဒုက္ခရယ်စစ်ချလက်ချပြန်လည်တော့ပြန်စစ်မှမရှိသေးဘူးဆိုပြီးပြောဆိုထားကြတာပါ။